မြစီမာရုတ်တံလိုင်းမြစီမာ TV Channel တရားဝင်မိတ်ဆက်ပွဲအခမ်းအနားကိုဖေဖော်ဝါရီလ29အင်္ဂါနေ့ကကျင်းပခဲ့ပါတယ်မြမရုတ်မြင့်တန်ကြား MRTV ကတဆင့်အခမဲ့ထုတ်လွှင့်ပေးမဲ့ဒီရုတ်တံလိုင်းအသစ်၅ခုအနေနဲ့ဈေးကွက်ထက်ကိုနောက်ကျပြီးမှဝင်လာတာဖြစ်တဲ့အတွက်ထိုးဖောက်ဖို့အခက်အခဲတွေရှိနိုင်တယ်ဆိုတော့သုံးသပ်မှုတွေလည်းရှိနေပါတယ်အပြည့်စုံကိုတော့အခမ်းအနားမှာကိုတိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါ
မြမတန်ရဲ့ရုပ်မြင်သံကြားလိုင်းလုပ်ငန်းရဲ့လက်ရှိ MRTV Multi Channel Layout System နဲ့မှာ DVB-T2 စနစ်နဲ့ထည့်သွင်းမဲ့ရုပ်တန်လိုင်း၅လိုင်းကိုလုပ်ငန်းလုပ်ကံခွင့်ပြုလိုက်ကြောင်း2019ခုနှစ်ဧပြီလမှာကြေညာခဲ့ပြီးတဲ့နောက်အခုနှစ်ဖေဖော်ဝါရီလ18ရက်နေ့မှာတော့ရုပ်တန်လိုင်းအသစ်၅ခုနဲ့ MRTV တို့အကြားတရားဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။အများပြည်သူအတွက်အခမဲ့ထုတ်လွှင့်ပေးမယ့်အဲ့ဒီရုပ်တန်လိုင်းအသစ်၅ခုတည်းကပထမဆုံးစတင်ထုတ်လွှင့်မဲ့မြစီမာရုတ်တန်လိုင်းမိတ်ဆက်ပွဲအခမ်းအနားကိုအင်္ဂါနေ့ကစမ်းကြောင်းမြို့နယ်မြင်းဒီကုန်းမှာရှိတဲ့ပြည်သူရင်ပြင်စမ်းကြောင်းတာကွင်းမှာကျင်းပခဲ့တာမှာအဓိကဝန်ဆောင်မှုပေးမဲ့ရုတ်တန်အစီအစဉ်တွေကိုမြစီမာမီဒီယာဂရုပရဲ့စီမံခန့်ခွဲမှုဒါရိုက်တာနဲ့အက်ဒီတာချုပ်ဦးစိုးမြင့်ကအခုလိုရှင်းပြပါတယ
်အဓိကကျွန်တော်မြစီမာ TV Channel ကကျွန်တော်တို့ Free to Air Digital Channel လူငယ်တွေနဲ့ကလေးတွေကိုကျွန်တော်တို့အဓိကထားတာပါဘာဖြစ်လို့လဲဆိုတော့နိုင်ငံမှာလည်းအရေးကြီးတယ်နောက်ပြီးတော့ကျွန်တော်တို့ကလူငယ်တွေနဲ့အထူးသဖြင့်တော့လူငယ်တွေအတွက်သူတို့ရဲ့ဗန်တီးမှုတွေသူတို့ရဲ့တီထွင်မှုတွေသူတို့ရဲ့ဥဆောင်မှုတွေကိုကျွန်တော်တို့ကပံ့ပိုးမယ်နေရာပေးမယ်ပြီးတော့သူတို့ထုတ်ဖို့ကျွန်တော်တို့ပြသလို့ရအောင်လုပ်တဲ့ဆိုတဲ့အနေထားပါနောက်တစ်ခုကဘာလဲဆိုတော့မီဇီမာ TV Channel ကကျွန်တော်တို့ Mix Channel လို့ပေါ့entertainment ပါမယ်အထူးတွေဖြောပြမှုပါမယ်ပြီးတော့ infotainment ဖြစ်တဲ့သတင်းနဲ့ဖြောပြမှုကိုအကျိုးစားပေါင်းထားတဲ့ဟာပါမယ်ပြီးတော့သတင်းပါမယ်မီဇီမာတီဆိုလို့ပြောလိုက်ရင်လူတော်တော်များများသတင်းမီဒီယာအနေနဲ့သိတာပေါ့နော်အဲ့တော့သတင်းမီဒီယာတော့ပါမယ်နိုင်ငံရေးသတင်းစီးပွားရေးသတင်းပါမယ်ဒါပေမဲ့လည်းခုနကပြောတဲ့လူငယ်နဲ့ကလေးတွေကိုဘူသူဒပညာပေးသူတို့အတွက်ဖန်တီးမှုတွေကိုဖော်ထုတ်ပေးတဲ့ ဖြောပြမှုတွေသတင်းနဲ့အချက်အလက်တွေဟာတွေကိုပေးတဲ့ channel ဖြစ်မှာပါ
တန်လွင်နိုင်ငံသားစွန့်ရည်မြင့်တင်ရေးအဖွဲ့စတင်တည်ထောင်သူတူဖြစ်သူဦးစောမင်းကျော်ကတော့ဈေးကွက်ထဲကိုနောက်ကျပြီးမှဝင်ရောက်လာကြတဲ့မြစီမရုတ်တန်လိုင်းအပါအဝင်ရုတ်တန်လိုင်းအသစ်၅ခုအနေနဲ့ဈေးကွက်ထဲကိုထိုးဖောက်ဖို့ကြိုးစားတဲ့နေရာမှာအခက်အခဲတွေရှိနိုင်တယ်လို့သုံးသပ်ပါတယ
်။ဟုတ်ကဲ့အခုလိုမီဒီယာအသစ်တစ်ခုပေါ်လာတာတော့ဒါဘာလို့ဖြစ်ဖြစ်ကျွန်တော်တို့နေကြိုးစားရမယ့်ကိစ္စပါပဲ။ဒါပြည်သူတွေအတွက် knowledge ရဖို့နားမျက်စိဖွင့်ပေးဖို့အတွက်မီဒီယာတစ်ခုအသစ်ပေါ်လာတာအင်မတန်ကောင်းတဲ့ကိစ္စပါ။ဒါပေမဲ့ကျွန်တော်တို့တစ်ခုစိုးရိမ်တာကအခုဆိုလို့ရှိရင်ဒီအစိုးရအသစ်လက်ထက်မှာဒီမီဒီယာ၅ခုကိုပေါ့နော်ရုပ်တံအတွက်ချပေးလိုက်တယ်ဒါပေမဲ့တနှစ်နီးပါးလောက်ရှိပါပြီသို့တော်လည်းသူတို့အခုမှစပြီးပထမဦးဆုံးမျက်စိမှတာထွက်နိုင်တယ်ပေါ့အဲ့တော့တကယ်လဲစိုးရင်စရာရှိပါတယ်ဘာဖြစ်လို့လဲဆိုတော့ရှေ့မှာကျွန်တော်တို့ဒီဈေးကွက်ကိုရရှိပြီးသားပေါ့နော်နှစ်ပေါင်းများစွာရှေ့မှာတိဆောက်ထားပြီးသားမီဒီယာကြီးတွေရှိတယ်ရှိတဲ့အတွက်တိုးနိုင်မှမလားဆိုတော့စိုးရင်စရာလည်းရှိပါတယ်တစ်ဖက်ကမီဒီယာအသစ်တစ်ခုပေါ်လာလို့ဝမ်းသာတယ်တစ်ဖက်ကလည်းသူတို့အတွက်စိုးရိမ်ပါတယ်ဘာဖြစ်လို့လဲဆိုတော့အရင်ကြီးလဲများတယ်ဈေးကွက်ဝေစုရဖို့ကလည်းအတော်ခက်တယ်ပေါ့ဥပမာအပြင်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်မြမတန်ရှိတဲ့ MRTV 4ရှိတယ် SkyNet ရှိတယ်အဲ့တော့ကျွန်တော်နိုင်ငံရဲ့ဈေးကွက်အနေထားနဲ့ကအဲသူတို့ကအတော်လေးထဲထဲဝင်ဝင်စီးထားပြီးဖြစ်တဲ့အတွက်နောက်ထပ်ဈေးကွက်ရဖို့ဆိုတော့အတော်လေးတော့ခက်တယ်အဲ့တော့မြမြတတ်တတ်ဖြစ်ပါစေလို့တော့ဆုတောင်းရတာပေါ့နော်ဒီအစိုးရအနေနဲ့မူဝါဒပိုင်းရတော့လည်းကောင်းဥပဒေပိုင်းရတော့ကောင်းမြမြတတ်တတ်နဲ့အားလုံးညီညီချင်းဖြစ်အောင်လုပ်ပေးနိုင်မယ်ဆိုရင်ကပို့ပြီးတော့ဟိုအသိဝင်လာတဲ့မီဒီယာဖြစ်လို့ပို့ပြီးတော့အဲကောင်းမယ်လို့ထင်ပါတယ်
မြစီမာမီဒီယာဂရုပရဲ့စီမံခန့်ခွဲမှုဒါရိုက်တာဦးစိုးမြင့်ကလည်းဈေးကွက်ကိုထိုးဖောက်နိုင်ဖို့စင်ခွန်မှုတွေအများကြီးရှိတယ်ဆိုတာကိုမျှော်လင့်ထားပါတယ်မြစီမာအပြင်တခြားမြမအတန်ကနေထုတ်လွှင့်ပေးမဲ့ရုပ်တန်လိုင်း၄ခုကိုလေပတ်လုတ်ဆောင်ပေးမဲ့ကုမ္ပဏီတွေကတော့ DVB Multimedia Group Company Limited Fortune Broadcasting Company Limited KMA Telemedia Holding Company Limited နဲ့ My Multimedia Group Company Limited တို့ဖြစ်ကြပါတယ်ဒီမိုကရေစီစနစ်အောင်မှာကျင့်သုံးတဲ့ဈေးကွက်စီးပွားရေးသဘောအရဈေးကွက်ထဲမှာပြန်ဆန်မှုများလေစားသုံးသူအများပြည်သူအတွက်ရွေးချယ်စရာများပြီးဈေးနှုန်းတက်တာလေးဖြစ်ပေမဲ့လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့စနစ်ဟာစစ်မှန်တဲ့ဈေးကွက်စီးပွားရေးလမ်းကြောင်းပေါ်မှာရှိနေတယ်လို့မဆိုနိုင်သေးပါဘူး။ဒါကြောင့်လဲလက်ရှိမှာရုပ်တန်လိုင်းလောကကပြန်ကြားရေးဌာနလက်အောက်ခံမြမအတန်နဲ့ရုပ်မြင်သံကြားဌာနအပါအဝင်ခေတ်ဆက်ဆက်ကအစိုးရနဲ့အဆင်ပြေတဲ့မီဒီယာကုမ္ပဏီကြီးတချို့ကပဲလွှမ်းမိုးထားစေဖြစ်ပါတယ်။အခမဲ့ပြတ်တာမှဖြစ်တာကြောင့်အများပြည်သူအတွက်အဆင်ပြေနိုင်ပေမဲ့ရုပ်တန်လိုင်းလုပ်ငန်းရဲ့အရင်းအနှီးကြီးမားမှုကြောင့်အခုအသစ်ထုတ်လွှင့်မဲ့ကုမ္ပဏီတွေအနေနဲ့သူတို့ရေရှည်ရပ်တည်နိုင်ရေးအတွက်ကြော်ညာကိုအားထားရမှာဖြစ်ပါတယ်။ဒါကြောင့်လဲသူတို့အနေနဲ့ဘလောက်အထူးကြာကြာတောင့်ခံထားနိုင်မလဲ။အများပြည်သူအနေနဲ့အခမဲ့ရုပ်တန်လိုင်းတွေကိုဘလောက်ခံစားကြည့်ရှုနိုင်ကြမလဲဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျ။